အမေရိကန်ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းနဲ့လိုပါတော့တယ်။ကျော်စပင်းတွေက Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြိုင်တဲ့ Joe Biden တို့နှစ်ယောက်စလုံးဟာသူတို့နှစ်ဦးအထိတ်နဲ့ရှင်ပြန်ရဖို့ရှိတဲ့ Florida ပြည်နယ်မှာမဲဆွယ်နေကြပြီးရှေ့တပတ်အင်ကာ November 3ရက်ရွေးကောက်ပွဲနေ့မှာမဲလာထည့်ကြဖို့အတွက်ဦးစားပေးဆော်နေကြပါတယ်။ American နိုင်ငံသား83တန်းကျော်ကချိုးတင်မဲပေးခဲ့ကြပြီးဖြစ်ပါတယ်။တချို့ကမဲယုံတွေမှာချိုးတင်မဲပေးခဲ့တယ်လို့တချို့ကစားလိုက်ကနေမဲထည့်ခဲ့ကြတာပါ။ကျန်နေသေးတဲ့မဲမပေးရသူတန်းပေါင်းများစွာကိုအင်ကာနေ့မှာမဲသွားပေးကြဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။သမ္မတ Trump ရောဂျိုးဘိုင်ဒန်မှာချက်တပြင်းတွေကဖလော်ရီဒါပြည်နယ်တမ်ပန်မြို့မှာကျင်းပတဲ့လူမှုစုဝေးပွဲတွေမှာမဲဆွဲခဲ့ကြပါတယ်။သမ္မတ Trump အတွက်တော့ဇူလိုင်လကနေစက်တင်ဘာလအတွင်းစီးပွားရေးကြီးထွားမှုနှုန်း 33.1% ရာခိုင်နှုန်းရှိနေတယ်ဆိုတော့နောက်ဆုံးခန့်မှန်းချက်တွေကြောင့်မဲဆွယ်မှုမှာမြန်မာ့ဆာနေတာပါ။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်ပြီးတိုးလာတာနဲ့အမျှအလုပ်သမားတွေအလုပ်ပြန်ရရေးနှေးကွေးလာနေတာကြောင့်စီးပွားရေးနောက်တစ်ချီပြန်ပြီးအားနည်းလာနေတယ်လို့စီးပွားရေးကျွမ်းကျင်သူတွေကသတိပေးနေပါတယ်။ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကတော့အခုလိုစီးပွားရေးကြီးထွားမှုဆိုင်ရာထုတ်ပြန်တဲ့ခံမှန်းချက်ပေါ်ဝေဖန်လိုက်ပါတယ်။ဒီစီးပွားရေးငလန်ထူးမှုကတိတ်ကိုနှေးကွေးနေတာဖြစ်ပြီးလက်ရှိတိုးတက်မှုကအထောက်အကူဖြစ်စေပေမဲ့ကလေးနဲ့ချိတဲ့လက်လုံလက်စားမိသားစုတွေနဲ့အသေးစားလုပ်ငန်းရှင်ကလေးတွေအဖို့တော့ဒုက္ခရောက်နေစေတယ်လို့ပြောပါတယ်။ဒါအပြင် COVID-19 အတွက်သမ္မတရဲ့ကင်ကယ်ပုံကိုပါဝေဖန်ခဲ့တာပါ။